ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲအိုမီခရွန်ဟာအခုဆိုရင်နိုင်ငံပေါင်း40ကိုပြန့်နှံ့နေပြီဖြစ်ပြီးအမေရိကန်ပြည်ထောင်စုပြည်နယ်50တဲမှာ16ပြည်နယ်မှာဖြစ်ပွားနေပါတယ်။ဒါပေမဲ့လည်းအိုမီခရွန်မျိုးကွဲဟာကူးစက်ခံထားရသူတွေရဲ့ကျန်းမာရေးကိုဘလောက်ထိခိုက်စေသလဲဆိုတာကမသေးကြသေးကြောင်းအမေရိကန်အစိုးရကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတင်းနှင်းကနေနေမှာပြောပါတယ်။သိပ်ပြီးပြင်းထန်လွန်းတဲ့သဘောမျိုးမတွေ့ရကြောင်းအမေရိကန်ကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူဒေါက်တာအန်တိုနီဖောက်ချီက CNN ရုပ်သံရဲ့ State of the Union အစီအစဉ်မှာပြောပါတယ်။ဒါပေမဲ့လည်းနိုင်ငံတစ်ခုကနေတစ်ခုကိုကူးစက်လာနေတဲ့ Omicron မျိုးကွဲအကြောင်းပိုပြီးသိရှိနားမလည်သေးခင်မှာတော့အကဲပြတ်မစောဖို့အရေးကြီးတယ်လို့လည်းသူကပြောပါတယ်။အမေရိကန်ကျန်းမာရေးဆိုင်ရာအမျိုးသား Institute ရဲ့ညွှန်ကြားရေးမှူးဒေါက်တာ Francis Collins ကလည်းOmicron အရေးမသေးကြသေးကြောင်း NBC ရဲ့ Meet the Press အစီအစဉ်မှာပြောပါတယ်။ Omicron မျိုးကွဲကအရင်တွေ့ရတဲ့မျိုးကွဲတွေထက်အန္တရာယ်နည်းသလားဆိုတာကိုသိရဖို့သိပ္ပံပညာရှင်တွေအချိန်ပြည့်စူးစမ်းရှာဖွေနေပါတယ်လို့လည်းသူကပြောပါတယ်ရှင်။